မြန်မာနိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအခြေအနေတွင်နဲ့ရိုဟင်ဂျာရေးပါဝင်လက်ရှိပြဿနာတွေကိုဗစ်တင်ရဲ့အာရှရေးရာဝန်ကြီးနဲ့ကုလသမဂ္ဂတာဝန်ရှိသူတွေဆွေးနွေးကြဖို့ရှိပါတယ်။ရိုဟင်ဂျာတွေအတွက်ဗစ်တင်ရဲ့အထောက်ပံ့နဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေအပါအဝင်မြန်မာနိုင်ငံရဲ့လက်ရှိပြဿနာတွေကိုကုလသမဂ္ဂတာဝန်ရှိသူတွေနဲ့ဗြိတိန်နိုင်ငံရဲ့အာရှဆန်ရဝန်ကြီးတို့ဆွေးနွေးမယ်အကြောင်းဗြိတိန်နိုင်ငံသားရေးဌာနကဇွန်လ16ရက်နေ့မှာထုတ်ပြန်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ဖြစ်ထွန်းလာစေရေးနဲ့ငင်းကြစွာဖြည့်ဆွင်းချက်ရှာနိုင်ရေးဆွေးနွေးညီနိုင်မှုကိုအားပေးတိုက်တွန်းနိုင်ရေးအတွက်ဗြိတိန်ကဒေသတွင်းမှာရောကမ္ဘာတစ်လောကမိတ်ဖက်တွင်နဲ့ပါပူးပေါင်းဆောင်ရွက်နေကြောင်းဗြိတိန်ရဲ့အာရှရေးရာဝန်ကြီးနိုင်ဂျယ်အဒမ်စ်ကခီးစဉ်မစခင်ကြေညာချက်မှာပြောပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လည်းထပ်ပြီးရတဲ့တိတ်ငယ်ချီတဲ့ဒုက္ခတွေကိုစီးစစ်ပြီးပြန်လက်ခံမယ်ဆိုကြေညာထားပေမဲ့လည်းဆက်အနာတိတ်မှုနောက်ပိုင်းမှာရိုဟင်ဂျာထပ်မံပြန်ရေးကိစ္စကလည်းမရေမရာဖြစ်နေတာပါရှင်။